Voice of Myanmar သတင်းဌာနတည်ထောင်သူဦးနေလင်းနဲ့သတင်းထောက်ဦးဆိုင်အောင်တို့ကိုမေးမြန်းစရာရှိတယ်ဆိုပြီးဧပြီလ28ရက်နေ့ကရဲစခန်းကိုခေါ်သွားပြီးတဲ့နောက်ဖမ်းဆီးထိန်သိမ်းလိုက်တာဖြစ်ပါတယ်။တက်မတော်ကိုအကြီးညိုပြအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့သူတို့အမှုတွေအတွက်ဒီကနေ့နေ့လေယုံချင်းမှာတော့နှစ်ဦးစလုံးရဲ့အမှုကိုတရားလိုဘက်ကပိတ်သိမ်းလိုက်တဲ့အတွက်ပြန်လွတ်လာတာဖြစ်တယ်လို့ဦးနေလင်းရဲ့ဇနီးဖြစ်သူက VOA ကိုအတည်ပြုပြောပါတယ
်အမှုရုပ်သိမ်းပေးလိုက်တယ်အမှုရုပ်သိမ်းပြီးတော့မှလွတ်ပေးလိုက်တယ်ပေါ့နော်အဲတရက်ရှင်နေကြတော့လေအဲ့ဒါအမရှင်နေနဲ့မိန်းမပဲပြည်ရမယ်အခုမှကိုနေနေကအခုမှအင်ဂျင်ရောက်တာဆိုတော့လေတင်းတင်းမမပဲအကုန်လုံးပြည်ရသလုံးတင်းတင်းမမကောင်းကောင်းမှုမှာပဲဟုတ်ဒီနေ့ကရုံးချင်းကြီးဒီနေ့ရုံးချင်းဆိုတဲ့ခါကျတော့အမတို့ထောင်းမင်းရုံးချင်းဆိုတဲ့ခါကျတော့ဒီတိုင်းပဲပေါ့နော်ထောင်းဝင်းသားခါတိုင်းလေးရုံးချင်းသွားရင်းနဲ့ဟာဖြစ်တဲ့ခါကျတော့လုံးကြီးကသူတို့က12နိုင်နောက်ပိုင်းမှာဖြစ်တာဆိုတော့ဟိုဟာ2နိုင်3နိုင်လောက်မှာဖြစ်တာပေါ့နော်အဲ့ဒါဖြစ်ပြီးတော့မှဟိုဟာနောက်တော့ရှင်းနေရဒီရုံးချင်းပြီးတော့ရှင်းနေပြန်တဲ့အချိန်မှာအကုန်လုံးပြည့်ရဲ့ချိန်မှာပြန်ပြောတယ်ကိုနေနေတော့ဟိုအဝါအမှုအကျင့်သိမ်းပေးလိုက်ပြီးတဲ့ရုံးသိမ်းပေးလိုက်ပြီးဆိုတဲ့ခါကျတော့ပြန်လွတ်ပြီပေါ့နော်အဲ့ဒါဆောင်းရမယ်ဆိုတော့ခဏဆောင်းနေပေါ့သူတို့အဲ့ရထောင်းတဲ့ကိစ္စကိုသိစားပါများလေပြီးရင်ဒီကိစ္စကိုပြင်ပြီးထွက်လာမယ်ဆိုတော့လုပ်နေဆောင်းရတယ်
မြန်မာနိုင်ငံကသတင်းတွေကိုအွန်လိုင်းပေါ်မှာအချိန်နဲ့တပြေးညီတင်ပြနေတဲ့ Voice of Myanmar သတင်းဌာနကအေဒီတာချုပ်ကိုနေလင်းလို့သိကြတဲ့ဦးနေမျိုးလင်းနဲ့သတင်းနောက်ဦးဆိုင်အောင်တို့ကိုဧပြီလကဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့၃ချိန်ထပ်မနေရုံးထုတ်စစ်ဆေးခဲ့တာပါဒီကနေ့ရုံးချိန်အပြီးမှာအခုလိုပြန်လွှတ်ပေးလိုက်တာဖြစ်ပေမဲ့လို့ဘလို့အချိန်နည်းနဲ့ပြန်ပြီးလွှတ်ပေးလိုက်တယ်လဲဆိုတဲ့အသေးစိတ်ကိုတော့အသေးချာမသိရသေးဘူးလို့ဦးနေလင်းရဲ့ဇနီးဖြစ်သူကပြောပါတယ်
အဲအမအနေနဲ့တော့သူကငကူစရဲဟိုတင်းသမားတင်းလုံးလောက်တာပဲဘာမှလည်းဟွာတာမရှိတဲ့အတွက်ကြောင့်မလို့ပြန်လွတ်လာတယ်လို့ပဲအဲမှတ်ချက်ပေးနေတာပေါ့နော်ကျွန်တော်တော့ဘာမှထူးမှလည်းမပြောချင်တော့ပါ
သူတို့ကိုဧပြီလ28ရက်နေ့ကဖမ်းဆီးခဲ့တာပါအဲ့ဒီနောက်မှာတော့မန္တလေးနန်းတော်ထဲမှာရက်အတော်ကြာစစ်ဆေးမေးမြန်းခံခဲ့ရပါတယ်အဲ့ဒီနောက်ပိုင်းမှာမိသားစုနဲ့တွေ့ခွင့်လုံးဝမရဘဲနဲ့မေလဇန်လောက်မှာတော့ပုံမှန်တက်ပြီးတော့မန္တလေးအိုးဘိုထောင်ထဲမှာထိန်းသိမ်းခဲ့တာပါစစ်တပ်ကအနာသိမ်းခဲ့တဲ့ February 1ရက်နေ့ကစလို့သတင်းတော့အယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။အယောက်40ထက်မနည်းကအခုထိထိဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။10ယောက်ထက်မနည်းကိုတော့ဖမ်းဝရမ်းထုတ်ခံထားရပါတယ်။လက်ရှိအချိန်မှာတော့တချို့ဖမ်းဆီးခံထားရတဲ့သတင်းသမားတွေကိုပုံမှန်905ကကြီးလို့ပုံမှန်တွေနဲ့ထောင်ချအပြစ်ပေးတာတွေရှိနေပါတယ်။မင်းစီမာ DBB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်သတင်းလုပ်ငန်း၈ခုရဲ့လုပ်ငန်းလည်ပတ်ခွင့်ကိုလည်းစစ်အုပ်ချုပ်ရေးကောင်စီဘက်ကရပ်ဆိုင်းထားပါတယ်ရှင်။